မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုဩဂုတ်လ25ရက်နေ့ကစတင်ထွက်ပြေးလာကြတဲ့ရိုဟင်ဂျာရေအတွက်ဟာ 13,000 ကျော်သွားပြီဖြစ်တာကြောင့်ဒီလူတွေအတွက်အကူအညီတွေအရေးပေါ်လိုအပ်နေကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေကပြောကြားနေပါတယ်။နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ UNICEF ရဲ့ပြောခွင့်ရပုဂ္ဂိုလ်ဆက်သွယ်မိမြန်းထားတဲ့ကိုဇော်ဝင်းလံကတင်ပြမှာဖြစ်ပါတယ်
။စကန်ပြည်နယ်မြောက်ပိုင်းဘူတီတောင်နဲ့မောင်တော်မြို့တို့မှာရှိတဲ့ရကင်းစခန်း20ကျော်ကိုရိုဟင်ဂျာလက်နက်ကိုင်တွေကတချိန်တည်းတပြိုင်တည်းမှာဝင်ရောက်တိုက်ခိုက်မှုဖြစ်သွားခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်အရေအတွက်ဟာလက်ရှိအချိန်မှာ 13,000 ကျော်အထိရှိနေပြီဖြစ်ကြောင်း UNICEF ကုလသမဂ္ဂကလေးငယ်များရောင်းဝယ်ငွေအဖွဲ့ကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။အခုလိုရက်တိုတိုအတွင်းဒီလောက်များပြားလာတဲ့ဒုက္ခသည်တွေရုတ်တရက်ထွက်ပြေးလာကြတာကြောင့်အကူအညီပေးရေးအဖွဲ့အစည်းတွေအနေနဲ့အခက်အခဲကြုံနေရပြီးသူတို့အတွက်အရေးပေါ်အကူအညီတွေအများဆုံးလိုအပ်နေတယ်လို့ UNICEF ပြောခွင့်ရပုဂ္ဂိုလ် Simon Ingram က Brussels မြို့ကနေ VOA ကိုပြောပါတယ
် Well I think the most important thing that we're trying to say in this statement is to point out that of the enormous surge of people desperate people crossing from Myanmar into
China ကျွန်တော်တို့ထုတ်ပြထားတဲ့အဓိကအရေးပါတဲ့အချက်ကတော့လွန်ခဲ့တဲ့ရက်အနည်းငယ်အတွင်းမြန်မာဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေအလုံးကြီးနဲ့ဝင်ရောက်လာတဲ့ကိစ္စပါအဲ့လိုထွက်ပြလာတဲ့သူတွေထဲမှာ80ရာခိုင်နှုန်းခွာအမျိုးသမီးများကလေးငယ်တွေဖြစ်ကြပါတယ်။ဒီလူများစုဟာအဝတ်တထည်ကိုတစ်ခုနဲ့ထွက်ပြလာကြတာဖြစ်တဲ့အတွက်အရေးပေါ်အကူအညီတွေလိုအပ်နေပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာပဋိပက္ခတွေပြန်လည်ဖြစ်ပေါ်တဲ့အချိန်ကစလို့အဲ့ဒီဒေသကိုတွားရောက်လို့မရနိုင်တော့တာကြောင့် UNICEF ကအရင်ပေးနေတဲ့ကလေးငယ်ပေါင်း 28,000 အတွက်စိတ်ပိုင်းနဲ့ပညာရေးပိုင်းဆိုင်ရာအကူအညီအာဟာရဖြည့်ဆည်းရေးအစီအစဉ်တွေကိုလည်းရပ်တန့်ထားရကြောင်း Simon Ingram ကပြောပါတယ်။လက်ရှိမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာအတက်နိုင်ဆုံးအကူအညီပေးရေးအစီအစဉ်တွေကိုလှုပ်ဆောင်နေကြောင်းဆိုင်မွန်အင်ဂရမ်ကဆက်ပြောပါတယ
် In Bangladesh we are doing everything that we can to scale up our response to provide assistance urgently needed assistance for the refugee children who are coming across
ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာကြတဲ့ဒုက္ခသည်တွေကလေးငယ်တွေအတွက်အရေးပေါ်လိုအပ်နေတဲ့အကူအညီတွေကိုကျွန်တော်တို့အနေနဲ့အချိန်မြင့်လှုပ်ဆောင်ပေးနေပါတယ်နောက်ကျွန်တော်တို့ထောက်ပြချင်တဲ့အရေးကြီးတဲ့အချက်တစ်ခုကတော့နိုင်ငံလုံးမှာရှိနေကြတဲ့ဒုက္ခသည်တွေကလေးငယ်တွေဟာဒီဘောက်ခုနီကိုလိုအပ်နေကြတယ်ဆိုတာပါပဲ
။ရခိုင်ပြည်နယ်အတွင်းလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခတွေကြောင့်ရခိုင်တိုင်းသားတွေပါထွက်ပြေးနေကြရတာဖြစ်ပေမဲ့လည်းနိုင်ငံတကာအတန်းဝိုင်းကရိုဟင်ဂျာတွေအပေါ်မှာပိုအာယုံစိုက်ပြီးအကူအညီပေးမှုများတယ်လို့ရခိုင်ဒေသခံတွေဘက်ကပြောဆိုမှုတွေထွက်ပေါ်နေတာနဲ့ပတ်သက်လို့ UNICEF ရဲ့ရည်တည်လှုပ်ဆောင်ချက်တွေကို Simon Ingram ကအခုလိုရှင်းပြပါတယ်
Now UNICEF certainly in its programs that were existing have been ongoing in Rakhine State we've been providing assistance across the board to children from all communities that's an absolute
UNICEF နဲ့ရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့လူတိုင်းဝိုင်းနှစ်ဖက်စလုံးကလူတွေကိုအကူအညီတွေတောက်လျှောက်ပေးနေကြတာပါဒီကိစ္စကိုကျွန်တော်တို့အနေနဲ့အထူးအလေးပေးပြောကြားလိုပါတယ်ကျွန်တော်တို့အနေနဲ့အဖွဲ့အစည်းတစ်ခုတည်းလူမျိုးစုတစ်ခုတည်းကိုပဲဖက်လိုက်ပြီးအကူအညီပေးရစွာမရှိပါဘူးနှစ်ဖက်စလုံးမှာရှိနေရတဲ့ကလေးငယ်တွေအားလုံးကိုကျွန်တော်တို့အနေနဲ့အကူအညီပေးနေတဲ့ဆိုတဲ့အချက်ကိုပဲကြီးညာရေးထဲမှာအထူးထောက်ပြထားတာဖြစ်ပါတယ
်အခုထွက်ပြေးလာကြတဲ့ဒုက္ခသည်တသိန်း2000ကျော်ဆိုတဲ့အရေးအတွက်ကိုတော့ဒုက္ခသည်တွေရောက်လာတဲ့ဒေသတွေမှာရှိနေတဲ့ UNICEF အပါအဝင်တခြားအဖွဲ့အစည်းတွေကပေးပို့တဲ့အချက်လက်တွေပေါ်အခြေခံပြီးထုတ်ပြန်ခဲ့ခြင်းဖြစ်တယ်လို့လည်း Simon Ingram ကပြောပါတယ် UNICEF ဟာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရအမျိုးသမီးဒုနီယာအစလမ်ခံကတော့ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်လာကြတဲ့ဒုက္ခသည်တွေရဲ့အခြေအနေဟာအတော်လေးဆိုးဝါးနေတယ်လို့ပြောပါတယ်။ဒုက္ခသည်အတော်များများဟာအစာမစားဘဲရက်အတန်ကြာလမ်းလျှောက်ခဲ့ကြရတယ်လို့ပြန်ပြောပြကြတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းတောက်တွေကိုအင်္ဂါနေ့ကပြောကြားခဲ့ပါတယ
်။ Many of them said that their homes and villages were set on fire, forcing them to flee. Some reported that their family members were burnt.
ထွက်ပြေးလာသူအများစုကတော့သူတို့အိမ်တွေမီးရှို့ခံရတဲ့အတွက်မဖြစ်မနေအိုးအိမ်စွန့်ခွာထွက်ပြေးကြရတယ်လို့ပြောပါတယ်။တချို့ကတော့သူတို့မိသားစုဝင်တွေမီးရှို့တက်ပြတ်ခံရတာတနက်နေ့ပြစ်တက်ခံရတာတွေလည်းရှိတယ်လို့ပြောပါတယ်။တချို့ကတော့ထွက်ပြေးလာရင်တောတောင်တွေထဲမှာယာယီပုန်းအောင်ပြီးဘင်္ဂလားဒေ့ရှ်အချမ်းကိုမရောက်ခင်ရက်အတန်ကြာအောင်လမ်းလျှောက်ခဲ့ရတယ်လို့လည်းပြောပါတယ
်။ IOM နိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများဆိုင်ရာအဖွဲ့ကတော့ဒုက္ခသည်တွေအတွက်လာမယ့်3လအတွင်းအကူအညီတွေပေးနိုင်ဖို့အမေရိကန်ဒေါ်လာ18တန်းအရေးပေါ်လိုအပ်တယ်လို့ပြောဆိုထားပေမဲ့ UNICEF ကတော့ငွေကြေးပမာဏအားဖြင့်ဘလောက်လိုအပ်တယ်ဆိုတာအခုအချိန်မှာခန့်မှန်းပြောဆိုဖို့ခက်ခဲကြောင်းပြောပါတယ်။ဒီတော့တွင်ဥရောပကော်မရှင်ရဲ့လူသားချင်းစာနာမှုအကူအညီပေးရေးနဲ့ပဋိပက္ခစီမံကိုယ်ကျေးဆိုင်ရာမဟာမင်းကြီးခရစ်စတော့စ်စတိုင်လီယာနတ်ကသက်ဆိုင်သူအဖွဲ့အစည်းအားလုံးကရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့တင်းမာမှုတွေဖြေလျော်ရေးအတွက် လုံဆောင်ကြဖို့နဲ့ဥရောပကော်မရှင်အနေနဲ့ရခိုင်ပြည်နယ်အတွက်အကူအညီပေးရေးအစီအစဉ်တွေကိုအစွမ်းကုန်လုံဆောင်သွားဖို့တနိဋ္ဌာန်ချထားကြောင်းစက်တင်ဘာလ9ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းဘေးဒုက္ခရောက်နေသူ3000ကျော်အတွက်အရေးပေါ်လိုအပ်နေတဲ့အကူအညီပေးနိုင်ရေးလူသားချင်းစာနာမှုအကူအညီပေးရေးဝန်ထမ်းတွေအတားအဆီးမရှိတွားရောက်ခွင့်ပြုပြီးအခြေ အပြည့်အဝလုပ်ပိုင်ခွင့်ပေးတင်ကြောင်းလဲဥရောပကော်မရှင်နာမင်းကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။